မနေ့ကဇွန်လ6ရက်တနေ့တည်းမှာတွင်ကိုဗစ်ရောဂါနဲ့သေဆုံးသူအယောက်40ရှိခဲ့တဲ့စကိုင်းတိုင်းကလေးမြို့နယ်မှာအောက်ဆီဂျင်အိုးတွေရေးပေါ်လိုအပ်နေတယ်လို့ပရိုက်ဒါအဖွဲ့ကပြောပါတယ်။ကိုဗစ်ရောဂါတကြောပြန်ဖြစ်ပွားနှုန်းတိုးလာတဲ့တခြားမြို့နယ်တွေမှာလည်းလူနာတွေအတွက်အောက်ဆီဂျင်အိုးတွေအလုံးလောက်ရဖို့အခက်ခဲနေတဲ့အကြောင်းရန်ကုန်ကလာတဲ့တဲ့င်းကိုကိုအောင်မြတ်သူပြောပြပါမယ်
။ကလေးမျိုးဘော်ကရေးဘော်လူနာတွေအတွက်တရက်ကိုအောက်ဆီဂျင်အိုးအလုံး900လောက်လိုအပ်ကြောင်းရှင်ညီကိုပရဟိတကဦးချစ်စိုးဦးက VOA ကိုပြောပါရယ်။လိုအပ်ချက်များလာတဲ့အောက်ဆီဂျင်ကိုရတဲ့နေရာကနေရတယ်လို့ရှာဖွေဝယ်ယူနေရကြောင်းသူကပြောပါရယ
်။ကျွန်တော်တို့မြို့မှာဗျတရက်ကိုအောက်ဆီဂျင်ဦးချစ်900လောက်လုံးလုံးလောက်ပေးနိုင်မှာအဆင်ပြေပါဗျ။ဟိုရနိုနိုဒီယာနိုနိုနဲ့ဆက်ကြရမှာဒါဒီလိုချေပြီးတော့ဆောက်ပြီးဆောက်သွားမိကြတာပဲဒီရက်ပေါ်ရလေဟိုတချို့မိသားစုကငယ်ငယ်လေးတွေပဲရှိရတော့လေစံတဝါဝါနဲ့လောက်ရတာဆိုတော့ဆောက်ကြည့်တဘူးနဲ့တဘူးချိန်နေတဲ့အချိန်မှတောင်မှသူ့ကုန်းသွားတာရှိနေကြလက်တွေ့ပါဗ
ျကလေးမျိုးမှာမနေ့ကကိုဗစ်ကြောင့်အယောက်40သေဆုံးခဲ့ပြီးတပတ်တွင်းမှာသေဆုံးသူ156ယောက်ရှိလာတာပါကလေးမျိုးမှာလိုအပ်နေတဲ့အောက်ဆီဂျင်ကိုရဝေးဒေသတွေမှာသွားပြီးဖြည့်တင်နေရတဲ့အတွက်ဘရိုက်တာအဖွဲ့တွေကလူနာတွေစီကိုအချိန်မီရောက်အောင်ပို့ပေးဖို့ခက်ခဲနေပါတယ်။ဒါကြောင့်လည်းမလိုလားအပ်တဲ့သေဆုံးမှုတွေဖြစ်လာတာပါ။ပြီးခဲ့တဲ့ဇွန်လထဲမှာလည်းကလေးမျိုးမှာသေဆုံးသူ290ဦးရှိခဲ့ကြောင်းကလေးမျိုးနယ်ခရီးရန်သင်္ချိုင်းကော်မတီကထုတ်ပြန်လာတာပါ။ဟ
ိုဘလောက်ပဲပေါ်တော့ကျွန်တော်တို့ကအားလုံးစုပေါင်းပြီးလှုပ်ဆောင်လို့ဆောင်ပါတော့။ဘုံလာမန္တလေးကသူကအင်းဒီမှာဒီနိုင်ငံကတော့လူဝတ်ချက်ပြအများကြီးရှိနေကြတယ်ဗျာကျွန်တော်တို့ကမုံငါကိုလည်းသာသိတဲ့ကားလေးနဲ့တင်ပြလိုက်ရတယ်နန္ဒလေးကိုလည်းသိတဲ့ကားလေးနဲ့တင်ပြလိုက်ရတယ်အဲ့ဒါစနေနဲ့လုံရတယ်ဗျာစနေရဲဒီမှာပဲဖြူကြတဲ့ခါကျတော့လူကြီးကလည်းတန်းစီရတယ်လုံပြီးတဲ့ကလေးတွေလည်းပြန်နန်းနဲ့အချိန်ကြီးကုန်သွားကြတာလို့ပေါ့နော်ဆိုတော့တို့ဖြစ်ဖြစ်နေတဲ့ဘဝကတော့ဟိုအင်းမျိုးပေါ့ဗျာနည်းနည်းကြီးညဝူဖြည့်ခိုင်းနေဆိုတော့ချိန်နဲ့အချိန်နဲ့လည်းကြတာပေါ့ဗျာ
ရဝေးဒေသတွေမှာအောက်ဆီဂျင်ထုတ်လုပ်တဲ့ဆက်ကိုဝယ်ယူတက်ဆင်ထားပေမဲ့လျှက်စစ်မီကအပြည့်အဝမရလို့တခြားကနေမှာယူအသုံးပြုရုံဖြစ်ပါတယ်။အထူးသဖြင့်တောင်ပေါ်ဒေသတွေမှာအောက်ဆီဂျင်အိုးရဖို့ပိုပြီးခက်ခဲကြောင်းတီးတိမ်မျိုးကိုဗစ်ရောဂါအရေးပေါ်တုတ်ပြင်ရေးအဖွဲ့ကတာဝန်ရှိသူကပြောပါတယ်။
အခုအောက်ဆီဂျင်ဘူးစီးတက်လာဆိုတော့ပေါ်ပြီးပြီဒါဆိုတပူ3သိန်းကျော်ကျော်အောက်ဆီဂျင်ရှိလာတဲ့ကူမန်းတနည်းအနေရှိရဆော်ဝေးရဲ့လူကကိုကြက်ဆွေရဲ့1000ဟောကိုကြက်ဆွေတန်းစားထားရင်လည်းဆို1000လောက်ရမယ်ရှိတာကြ4000ပေါ့ဒါတည်းအတန်းစားကအတော့အပြန်တန်းစားကလည်းရှိ
ရန်ကုန်နဲ့မန္တလေးလိုနေရာတွေမှာလိုအပ်ချက်နဲ့ပေးနိုင်တဲ့အားမမျှတတဲ့အခြေအနေတွေဖြစ်နေပါတယ်ရန်ကုန်ကအောက်ဆီဂျင်ဓာတ်ငွေဖြည့်တင်တဲ့စက်ရုံ3ခုစလုံးမှာတမျိုးလုံးကအိုးတွေစုပြုံတန်းစီထားအကြောင်းပေးဆက်ခြင်းပရိုက်တာကဦးတင်မောင်ဦးကပြောပါတယ်
ကျွန်တော်တို့အောက်ကြီးရဲ့စက်ရုံမှာတန်းစီနေပါတယ်ရမယ်မရဘူးဆိုတော့ဒီနေ့ကတော့မရနိုင်တော့ဘူးကျမတွေအိုးတွေချတာခဲ့တယ်အိုးတွေကတော့အများကြီးကြာထောင်ထဲကိုဖြီးနေတာပဲအဲ့လိုတက်တက်တနည်းနည်းမှာအဲ့လိုကိုဖြီးနေတာဆိုတော့ကျွန်တော်တို့အခုကဘယ်ကြီးလို့ပြရပါမသိဘူးအော်ကျွန်တော်တို့တောင်းလို့ကကျွန်တော်တို့လိုက်နေတယ်ကြာရဖို့တော့လိုက်နေတယ်စက်တွေကလည်းပြတ်တဲ့စက်ကလည်းပြည့်အဲ့ဒီကမီးရရတယ်ဆိုတာတမျိုးပေါ့ဗျာ
အောက်ဆီဂျင်40လီတာအိုးကြီးတစ်လုံးကို2,300ကျပ်15လီတာအိုးကို3,000ကျပ်နဲ့စလီတာအိုးတော့3,000ပတ်ဝန်းကျင်အထိဈေးတက်လာပြီးဈေးကွက်ထဲမှာတော့ရှာဖွေဖို့ခက်ခဲသွားကြောင်းပရိုက်တာအဖွဲ့တွေကပြောပါဗျာ
။ကလေးမျိုးကိုဗစ်အခြေအနေရန်ကုန်ကလာတဲ့တဲ့ရင်ကိုအောင်မြတ်သူပြပြသွားတာပါ။